မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကထောင်နဲ့ချီရှိတဲ့အခြေချပြောင်းရွှေ့သူတွေပင်လယ်ပြင်မှာမျောနေတာကိုရှာဖွေဖို့ကြိုးပမ်းမှုမှာအမေရိကန်စစ်တပ်ကမလေးရှားအနောက်ပိုင်းမှာကင်းထောက်လေယာဉ်တွေပြန်တမ်းမှုစတင်နေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောကြားလိုက်တဲ့အကြောင်းအဆုံကိုဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကဘင်္ဂါလီအခြေချပြောင်းရွှေ့သူတွေအပြည့်တည်ဆောင်လာတဲ့လေတွေဟာကပ်ပလီနဲ့ဘင်္ဂလားပင်လယ်အော်မှာမျောနေခဲ့ကြတာဖြစ်ပါလေ။လူမှောင်ခိုးကုသူတွေကိုထိုင်းမလေးရှားနဲ့အင်ဒိုနီးရှားအနာဘိုင်တွေကလိုက်လံနှိပ်ကုပ်ခဲ့ရမှာအခုလိုလူမှောင်ခိုးကုသူတွေကလေတွေကိုပင်လယ်ပြင်မှာစွန့်ပစ်ခဲ့ကြတာဖြစ်ပါလေ။ဒါကြောင့်လေဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပုပ်ရဟမင်းကြီးဖရန်စစ်အဘာဝင်းကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေဟာတိုးလာခဲ့တာဖြစ်ပါလေ။ခုလိုပင်လယ်ပြင်မှာမျောနေတဲ့လေတွေကိုဒေသတွင်းနိုင်ငံတွေအနေနဲ့ရှာဖွေကတည်နိုင်ရေးမှာကူညီဖို့အမေရိကန်ပြည်ထောင်စုကကင်းလေပြန်တမ်းမှုတွေစတင်ပြုလုပ်နေပြီလို့အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရ Jeff Recky ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ The United States has offered to assist governments in the region to improve their understanding of the situation in the Andaman Sea and
အမေရိကန်ပင်လယ်ရေကြောင်းကင်းလေလေရင်ပြန်တမ်းမှုတွေကတဖြင့်တက်ဆိုင်ရာနိုင်ငံတွေအနေနဲ့ကပ္ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာရှိတဲ့အခြေအနေတွေကိုပုံမသိရှိနားလည်နိုင်ဖို့အကူအညီပေးနိုင်ရေးအတွက်အမေရိကန်ကကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒါ့အပြင်သတင်းပတ်အကောင်ကမလေးရှားအစိုးရရဲ့ပံ့ပိုးမှုနဲ့အမေရိကန်ရေတပ် P8 အမျိုးအစားလေယာဉ်တွေဟာပြောင်းရွှေ့အခြေချသူတွေတည်ဆောင်လာတဲ့လေတင်းမောတွေရှိနေတဲ့နေရာတွေကိုရှာဖွေနိုင်ဖို့နဲ့မှတ်သားနိုင်ဖို့ပင်လယ်ပြင်မှာကင်းလေပြန့်တမ်းမှုတွေစတင်ပြုလုပ်ခဲ့ပါတယ်။ဒီပြန့်တမ်းမှုတွေကရတဲ့အချက်လက်တွေကတဆင့်ပင်လယ်ပြင်အခြေအနေကိုပုံမနားလည်သဘောပေါက်စေမှာဖြစ်ပါတယ်။ဒါပြင်ဒေတာရင်းအစိုးရတွေကိုအကူအညီပေးဖို့နောက်ထပ်ပြန်တမ်းမှုတွေလည်းပြုလုပ်ဖို့အမေရိကန်ကအစဉ်နဲ့ရှိပါတယ်
။စစောပိုင်းကတော့အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကတက်ဆိုင်ရာကမ်းလွန်ပိုင်းအနီးရောက်လာတဲ့မျောနေတဲ့ဒီလေတွေကိုပင်နယ်ပြင်ကိုပြန်စဖက်ထုတ်ခဲ့ကြတာဖြစ်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခံခဲ့ကြရတာဖြစ်ပါတယ်။ဒါကြောင့်လေပြီးခဲ့တဲ့သတင်းပတ်ကအင်ဒိုနီးရှားနဲ့မလေးရှားတို့ကလေမျောဒုက္ခဒေတွေကိုထာနီကိုပြန်မပို့မီဓမ္မမို့တခြားနေရာမှာပြန်လဲအခြေမချမီယာယီလက်ခံထားကြမီလို့ကြီးညာခဲ့ကြတာဖြစ်ပါလေအခုလိုသဘောထားပြောင်းလဲမှုနဲ့ပတ်သက်လို့အမေရိကန်ကကြိုဆိုတဲ့အကြောင်းလေးနိုင်ငံသားရေးဌာနပြောခွင့်ရရက်ကီကထုတ်ဖော်ပြောကြားခဲ့ပါလေ
We're also pleased of course that Malaysia and Indonesia have agreed to accept 7000 migrants and
မလေးရှားနဲ့အင်ဒိုနီးရှားတို့အနေနဲ့ပြောင်းရွှေ့အခြေချသူ9000ကိုလက်ခံဖို့သဘောတူခဲ့တယ်ဆိုတာကိုအမေရိကန်ကကြိုးဆိုပါတယ်ဒါ့အပြင်ပင်လယ်ပြင်မှာမျောနေသူတွေကိုလည်းရှာဖွေကယ်ဆယ်ဖို့အတွက်မလေးရှားနိုင်ငံကပြုလုပ်နေတယ်ဆိုတဲ့သတင်းတွေကြားရတဲ့အတွက်လည်းဝမ်းသာပါတယ်
။ဒီပြောင်းရွှေ့အခြေချဖို့ကြိုးပမ်းသူတွေဟာမြန်မာနိုင်ငံကအစိုးရရဲ့ဖိနှိပ်မှုအောက်ကလွတ်မြောက်ဖို့ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲမွေးတည်မှုဘဝကနေလွတ်မြောက်ဖို့ကြိုးပမ်းတဲ့ဘင်္ဂါလီတွေဖြစ်ကြတယ်လို့ဆိုပါတယ်။ခုလာမယ့်တောက်ကြာနေ့မှာတော့မြန်မာ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေအနေနဲ့ထိုင်းနိုင်ငံဘန်ကောက်မှာတွေ့ဆုံကြပြီးဒီလူသားချင်းစာနာမှုပဋိပက္ခအရေးဝိုင်းဝန်းဖြေရှင်းကြဖို့ရှိပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့လူဦးရေဒုက္ခသည်များနဲ့ပြောင်းရွှေ့အခြေချမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချတ်ကဦးဆောင်မှာဖြစ်ပါတယ်။ခုလိုလေစီးပြေးဒုက္ခသည်ပြဿနာကိုနိုင်ငံတကာကဦးဆောင်ဖြေရှင်းမှုမှာပါဝင်ကြဖို့ကိုလည်းပြောခွင့်ရရက်ကီကတိုက်တွန်းခဲ့ပါတယ်။
Final point I think on this would be that we urge the international community to support this effort and to attend the May 29th
ကျွန်တော်ဆုံးပြောချင်တာကဒီကြိုးပမ်းမှုကိုနိုင်ငံတကာလူ့အဖွဲ့အစည်းတွေကထောက်ခံကြဖို့နဲ့ဒီအခြေအနေကိုဖြေရှင်းနိုင်ဖို့အတွက်ထိုင်းနိုင်ငံကတာဝန်ယူကျင်းပမဲ့မေလ29ရက်ညီလာခံကိုတက်ရောက်ကြဖို့တိုက်တွန်းပါတယ်
။မလေးရှားအာဏာပိုင်တွေအနေနဲ့အင်္ဂါနေ့ကထိုင်းနယ်စပ်အနီးမလေးရှားမြောက်ပိုင်းဒေသမှာပြောင်းရွှေ့အခြေချသူတွေရဲ့အလောင်းတွေမြုပ်နှံထားတယ်လို့ယူဆရတဲ့နေရာ139နေရာကိုတွေ့ရှိခဲ့ပြီးအလောင်းတွေကိုဆေးဆေးမှုတွေပြုလုပ်ဖို့ပြန်လည်တူးဖော်ခဲ့ပါလေ။ဒါပြင်မေလ17ရက်နေ့23ရက်နေ့ကြားမှာလည်းတောတောင်ထူထပ်တဲ့ဒေသတွေမှာလူမှောင်ခိုးကူးတဲ့စခန်းပေါင်း28ခုတို့ကိုမလေးရှားအာဏာပိုင်တွေကတွေ့ရှိခဲ့ပြီးအကြီးဆုံးစခန်းမှာဆိုလူ300အထိထိန်းသိမ်းထားနိုင်တာကိုတွေ့ရှိခဲ့ပါလေ။ပြီးခဲ့တဲ့သတင်းနှစ်ပတ်ကလည်းထိုင်းအာဏာပိုင်တွေအနေနဲ့လူမှောင်ခိုးကူးတဲ့စခန်းတွေနဲ့အလောင်းစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေကိုလည်းတွေ့ရှိခဲ့ပါလေခုလိုလေစီးပြေးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကတော့မလေးရှားနဲ့ထိုင်းအာဏာပိုင်တွေဟာ ဒီပြဿနာကိုမျက်ကွယ်ပြုထားတယ်လို့ပြစ်တင်ဝေဖန်ခဲ့ပြီးဒီစခန်းတွေဟာအခရီးလိုက်စားတဲ့အာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုကိုပြတ်တဲ့တက်တဲ့ဖြစ်တယ်လို့လည်းထောက်ပြခဲ့ကြပါတယ်ရှင်။